that beautiful message by this magnificent choir describes, I think, the pattern of life for so many of us, trying to be like Jesus.
ဇူလိုင်16ဇူလိုင်လ16ရက်နေ့2961ကျွန်တော်တို့ရဲ့ချစ်တော်ဇနီးနဲ့ကျွန်တော်ဟာမန်တီယူတာပြိမှန်တော်ပလင်ပေါ်မှာငယ်ရွယ်သူလူဆုံးတွေ့ဒူးထောက်ခဲ့ပါတယ်ဥက္ကရာလူဝိစဟက်ဒဆန်ကကျွန်တော်တို့ရဲ့တစ္ဆာဆိုခြင်းကိုအတီးပြုသည်အာနာဖြင့်ကျွန်တော်တို့ကိုတာဝရပေါင်းသွားမဲ့လင်မယားဆရာကျွန်တော်အချစ်တဲ့ဇနီး နေသားသမီးများနဲ့အသက်လုံးနေသွားပါတန်ရှင်းသောမင်္ဂလာကိုရစ်ပြောဟိအခွင့်အာဏာနဲ့ကိုတော်၏အိမ်တော်မှပြုလုပ်တဲ့အတွေ့ဖြစ်တယ်ကျွန်တော်စိတ်ချလင်အေးချမ်းမှုခံစားရတာကိုဘယ်လိုရှင်းပြရမလဲဆိုတာမသိပါကျွန်တော်တို့ကလေးခုနှစ်ယောက်နဲ့ကျွန်တော်တို့ဗိမ္မာန်တော်မှာမြင့်မြတ်သောမင်္ဂလာတွင်ပေါ်စီးပါပါတယ်ကျွန်တော်ရဲ့မြင့်မြတ်သောဇနီးနဲ့ကျွန်တော်တို့ရဲ့ကလေးနေယောက်ဟာ ကားထဲတဲ့ပေါ်ဝါတစ်ဖက်ကမ်းကျမှရှိပါပြီသူတို့ဟာလောကမှာကြံခဲ့တဲ့မိသားစုကိုခွန်အားတကိုးနဲ့ပြည့်ဝစေတဲ့အတွေ့ဗိမ္မာန်တော်မှာဂတိပေးခဲ့တဲ့အတိုင်းအားလုံးအတူတူထာဝရကောင်းကြီးမင်္ဂလာများကိုခံစားရပါမယ်အဘဖျားသခင်ရဲ့ဝမ်းမြောက်ခြင်းအစီအစဉ်မှာအရေးကြီးတဲ့အချက်နှစ်ခုဟာဒိမ်းများခြင်းနဲ့မိသားစုတည်ထောင်ခြင်းဖြစ်ပါတယ်ဒီအရေးကြီးတဲ့ အချက်ကိုမာနကဖျက်ဆီးဖို့ကြိုးစားပါတယ်ဗိမ္မာန်တော်မှာမိသားစုထာဝရနေရဖို့ဂတိပြုခဲ့တာကိုဖျက်ဆီးမယ်ဗိမ္မာန်တော်မှာဂတိပြုခဲ့တာလည်းမိသားစုနိကမယ်ပိုပြီးနိကမယ်ပိုပြီးပျော်ရွှင်ခြင်းကိုထာဝရတည်မြဲသောအသက်တာမှာရမယ်အရေးကြီးတဲ့သင်ခန်းစာတစ်ခုကိုကျွန်တော်ရဲ့ဇနီးထားမှရပါတယ်ကျွန်တော်ရဲ့အလုတ်ခီးဝေဝေသွားခဲ့ရပါတယ် ကျွန်တော်နေပေါင်းနပကြခီးထွက်ခဲ့ရပါပြီစနေနေ့မနေ့မှာအိမ်ပြန်ရောက်ခဲ့တယ်ကျွန်တော်စီဝေးတက်ဖို့၄နိုင်ကြံရတယ်ကျွန်တော်တတိထားမိတာမိကျွန်တော်တို့ရဲ့အဝတ်ရှော်တဲ့ဆက်ကလေးကပြက်နေတယ်ဇနီးကလေးကအဝတ်လဲလဲအဝတ်ရှော်နေပါတယ်ကျွန်တော်ကအဲ့ဒီဆက်ကိုစပြီးပြင်ခဲ့တယ်ဇနီးလာပြင်ကျွန်တော်က rich ဘာလုပ်နေတာလဲလို့မေးတယ်ကျွန်တော်ကကျွန်တော်အဝတ်ရှော် ဆက်ပြင်နေပါတယ်ဇနီးရဲ့မလောမလျှော်ပါနဲ့လို့ပြောတယ်သူကမလုပ်နဲ့ကလေးတွေနဲ့သွားကစားပါတဲ့သူမလုပ်ပါနဲ့ကလေးတွေနဲ့သွားကစားပါတဲ့ကျွန်တော်ကသူတို့နဲ့အချိန်မရွေးကစားနိုင်ပါတယ်ကိုကဇနီးကိုကူညီခြင်းလို့ပါလို့ပြောတော့သူမက Richard ကျေးဇူးပြုရဲ့ကလေးများနဲ့သွားကစားပါလို့ပြောတယ်သူမဟာအနာပြေဝါဇန်နဲ့ပြောတော့ကျွန်တော် ကျွန်တော်နားထောင်ရပါတယ်ကျွန်တော်ကလေးနဲ့တကယ်ပြောခဲ့ပါတယ်တယောက်နဲ့တယောက်လိုက်ဖမ်းပြီးကြွေးကြနေတဲ့အရွယ်ကလေးတွေပေါ်မှာလိမ့်ချမယ်ထို့နောက်ကျွန်တော်စီဝေးသူသွားခဲ့တယ်သူမဟာကျွန်တော်ကိုဒီလိုမကစားခိုင်းရင်ဒီလိုမျိုးအတွေ့အကြုံကိုကျွန်တော်ခံစားရမှာမမိမမိမဲမတင်ပါနောက်တည့်ရက်မနေ့၄နာရီ၄နာရီကျွန်တော်တို့ခံစားရမိတယ်လက်လင်း နေဖက်ကျွန်တော်လေပြုတ်ဖက်တဲ့ဖေဖေကိုချစ်တယ်ဖေဖေဟာအတော်ဆုံးမိတ်ဆွေလို့ပြောခဲ့တယ်ကျွန်တော်ဘယ်တော့မှမမေ့ပါတင်းရဲ့မိသားစုမာဒီလိုအတွေ့အကြုံမျိုးမရရင်တင်းဟာအသက်တာမှာမြင့်မြတ်တဲ့ပျော်ရွှင်ခြင်းကိုနေလို့နေလို့နေပဲအကယ်၍တင်းဟာအချိန်တန်အရွယ်ရောက်လို့တော့ဒီအသက်တာမှာအကျိုးမရှိအောင်မနေပါနဲ့ လူငယ်များမြင့်မြတ်သောသာသနာကိုပြုကြတယ်ထို့နောက်တဘိုးရှိတဲ့ထာဝရကျင်းဖို့ကိုယွာဖို့ရှာဖို့ဦးစားပေးပါသင်ဟာစိတ်ဝင်စားတဲ့မိန်းကလေးကိုတွေ့ရင်သင်ဟာသူအတွက်ဆိုတာသိစေပါသူကိုတောင်းတဲ့နေရာတွေကိုခေါ်သွားပြီးသူစိတ်ဝင်စားအောင်တီထွင်ဖန်တီးပေးပြပါတကယ်ကောင်းသောဇနီးကိုရကြည်ရင် သူကိုယ်ကိုသဘောကျအောင်ဆွဲဆောင်ရပါမယ်အကယ်၍ရှာတွေ့ပြီးခဲ့ရင်လည်းဗိမ္မာန်တော်မှာထိမ်းများပြီးထာဝရပျော်ရွှင်ခြင်းရကြအောင်ကိုတော်တည်ဆောက်ထားခဲ့တဲ့အတောင်အတွင်းမှာတန်ဖိုးရှိစွာနေသွားပါသင်ဟာလက်ထပ်ပြီးခဲ့လေကိုယ့်ရဲ့ကျင့်ဖို့အပေါ်မှာစိတ်ရောကိုယ်ရောတစ္ဆာရှိပါသလားကိုယ့်ရဲ့ကျင့်ဖို့မကြောက်တခြားသူနဲ့ မကြောက်စကားပြောတာမျိုးမလုပ်ပဲကိုကတိပြုခဲ့တဲ့မင်္ဂလာအပေါ်ဂတိတည်ပါသလားတင်ဟာကိုယ့်ရဲ့ကျင့်ပေါ်နဲ့ကလေးတွေအပေါ်မှာကျင့်တာ ကယူဆိုင်ပါသလားညီကိုများခင်များကိုရဲ့ဇနီးကိုဘယ်လောက်ချစ်တယ်လဲဆိုတာခဏခဏပြောပြရဲ့လားဒီလိုပြောရင်သူအယမ်းပြောမယ်ကျွန်တော်ဒီလိုပြောရင်လူတွေကသူ့အိုးသူ့ဇနီးသိပါတယ်လို့ပြောပါတယ်တင်ပြောပြဖို့လို့တယ်ဒါမှသူမဟာတင်းရဲ့မေတ္တာကိုစိတ်ချစွာခံစားရပြီးပျော်ရွှင်မယ်တဲ့အတွက်လှုပ်ပေးတာတွေကိုအမြဲကျေးဇူးတင်ပါဒါဆိုအသက်တာကိုပို့ပြီးပျော်ရွှင်မှုများနဲ့ပြည့်စုံတိုးပွားစေပါမယ်မေတ္တာစကားများကိုထိမ့်ထားပါနဲ့ပြောတဲ့အခါလဲနီးကစွာဖက်ထား၍ပြောပါအိမ်မှာလှုပ်စရာများနဲ့ကလေးကိစ္စများရှိရင်တင်ဤတင်ရဲ့ဇနီးကိုဝိုင်းကူပါသလားမိသားစုများနေဆုံးမှာဖျားရှိခိုးကြမ်းစာတွေဆွေးနွေးတဲ့အခါတင်ဟန်ဥဆောင်ပါသလားသို့မဟုတ်ဒီတာဝန်များကိုတင်မရှိတဲ့အတွက်ဇနီးတွေကတာဝန်ယူပါသလားဒီအရေးကြီးတဲ့အချက်များကိုကျွန်တော်ရဲ့ဇနီးထံမှကျွန်တော်နားလည်ခဲ့ပါတယ်လက်ထပ်ပြီးဇာကအမြချိန်များမှာမကြာတရားစကားပြောဖို့ကျမ်းစာကိုဖွင့်တဲ့အခါဇနီးရဲ့အရေးအားပေးတဲ့ပြစ်ဒဏ်စကားရေးထားတဲ့စာများကိုတွေးတယ်တခါတလေစာသားများကနူးညံ့လွန်းလို့ကျွန်တော်တော့စကားတော်မပြောနိုင်ပါချစ်သောဇနီးရဲ့တံပိုးရှိသတော်တဲ့စကားစာသားတွေဟာစိတ်ကိုငြိမ်သက်အယားအယားစေပြီးဆဲ့၍ထမ်းတဘိုးမဖြတ်နိုင်တဲ့ယတနာလိုပဲရှိနေပါတယ်ကျွန်တော်လည်းသူ့လိုစိတ်လုပ်ခဲ့ပါတယ်သူ့အတွက်တကယ်တံပိုးထားတယ်ဆိုတာကိုမသိခဲ့ပါကျွန်တော်သတိရတယ်ဒီနေ့မှာကျွန်တော်ငွေကြတဲ့နေ့လို့ဗလန်တိုင်းနေ့မှာပေးစရာမရှိလို့ရေခဲသေးတာအရှိမပေါ်ဆွဲပြမယ်လို့ဆုံးဖြတ်ခဲ့တယ်စူးစမ်းပြီးဆွဲတယ်တခုအမားလုပ်မိတယ်အဲ့ဒါကရေနဲ့ဆွဲထားတဲ့ရောင်စုံမဟုတ်ဘူးအိမ်နိုင်ရန်ကိုတုတ်တဲ့ဆေးဖြစ်နေတယ်သူမဟာဒီဆွဲထားတဲ့ပုံကိုဘယ်တော့မှမဖြစ်စီဘူးတည့်ရက်ကိုကျွန်တော်သတိရမိတယ်စာရွက်ကိုအပေါက်ဖောက်ရင်စာရွက်အဝိုင်းလေးတွေ့တယ်အဲ့ဒီစာဝိုင်းတခုစီအပေါင်းအပေါ်မှာကျွန်တော်ဟာနံပါတ်1တနေရာအထည်ရေးတယ်။နောက်ပြီးအဝိုင်းလေးတွေကိုတစ်ဖက်လှန်ပြီးသူမကိုစာရေးတယ်။ပြီးတော့ဒီစာဝိုင်းလေးတွေကိုကျုံးပြီးစိုက်ထဲထည့်ပြီးသူ့ကိုပေးတော့သူရီလိုက်တယ်။ရီလိုက်တာသူတော်တော်သဘောကျတယ်ထင်တယ်။သူကွယ်လွန်ပြီးနောက်မှာကျွန်တော်တို့ရိုးရိုးပြောခဲ့ကြတယ်စကားပြီးသူဝမ်းမြောက်လာကြောင်းရည်ထားဒါသူ့ကိုသူပိုင်ပစ္စည်းထဲမှာတွေ့ခဲ့တယ်။စာအဝိုင်းလေးတွေကိုတေးချစွာကော်နစ်စာရွက်ပေါ်မှာကတ်ထားပြီးကျွန်တော်ရဲ့စာများအားလုံးကိုတပ်ဖို့ရှိတဲ့ယတနာလိုမပျက်စီးအောင်ပလတ်စတစ်နဲ့ကာကွယ်ထားတယ်။တခုပဲသူတခြားစာတွေမထားဘူး။မိဘကနာယင်ရဲ့မန်အနောက်မှာဒီနေ့ထိရှိပါတယ်။စာကတော့ဂျနီးကိုကိုချစ်တယ်လို့ပြောလို့အချိန်ရောက်ပြီဒီစာကကျွန်တော်ကိုကောင်းငင်ပုံမှအဘဖရားရဲ့ထူးခြားလာတဲ့တမီးကိုအမြဲမပြတတိယစေပါれကျွန်တော်တို့အတူတူနေခဲ့တာကိုပြန်တွေးကြည့်ရင်ကောင်းကြီးများစွာခံစားကြရပါれတယောက်နဲ့တယောက်အိမ်မှာညင်းပွားတာမျိုးမကျင်နာတဲ့စကားပြောတာမျိုးမရှိခဲ့ကြပါသူကြောင့်ကောင်းသောကောင်းကြီးမင်္ဂလာခံစားရတာကျွန်တော်ယခုသဘောပေါက်ပါれသူဟာဝေမြပေးတာတယ်တူကိုကောင်းမဆန်ပါ။နောက်ပိုင်းအသက်တာမှာအတူတူနေခဲ့စဉ်ကကျွန်တော်တို့သူ့ရဲ့ပုံပမာကိုအတူယူတယ်။လင်းနဲ့မေရဒီလိုပဲလုပ်မယ်လို့ကျွန်တော်ထင်ပါတယ်။ဖြူစင်သောမေတ္တာကိုဘာနဲ့မှနိုင်ရှင်လို့မရပါပါ။တကူကြီးလာပါတယ်။မာကန်သောမေတ္တာဟာအောင်မြင်တဲ့အိမ်တော်ရဲ့အခြေခံတစ်ခုပါပဲ။ရောင်ရင်းတင်းကောင်းစွာဖြိုးပွေးတဲ့သမီးများရဲ့အခြေခံလည်းဖြစ်တယ်မိခင်ရဲ့စိတ်မှန်တဲ့မေတ္တာကိုဘယ်သူတိုင်းလာတိုင်းတာလို့မရနိုင်ပါဘလားကလေးတယောက်ကိုယုံကြည်စိတ်ရှိတဲ့မျိုးစိတ်ကိုမိခင်ကတေးကြစွာမေတ္တာပြည့်ဝစေမြေဩဇာနဲ့စိုက်ရင်တက်တဲ့လုံးခံသွားတဲ့ဘယ်လိုအတီးတင်းရတဲ့ကလေးဘယ်မှာအထူးကြားတယ်ဆိုတာအလုံးလိုတိနဲ့ပြည်သားမို့ကိုရဲ့ခင်မောတဲ့ရဲ့အခုအညီအဖျင်ကလေးကိုအားပေးပြုစုပြို့ထောင်ပေးပါထိုးတိုးပွားလပ်ပတ်စွာဆိုပြတဲ့သားသမီးကိုဖြစ်စီပါမည်အိမ်တော်ပြုတဟာလဲဆုလက်တစ်ခုပါပဲအိမ်တော်ပြုခြင်းအားဝမ်းမြောက်ပွေရာတစ်ခုပါပဲတယောက်နှစ်တယောက် အတွေ့အခေါ်များအချိန်တိုင်းမှာတူတပါတယ်တိတ်ပြောတဲ့အချိန်ရှိသလိုစုံစမ်းခံရတဲ့အချိန်များလည်းရှိပါတယ်ဒါပေမဲ့သခင်ကိုတော့ဟာအတူတူတိုးတက်စီမဲ့အတွေ့အကြုံများကိုလမ်းပြပေးနေပါတယ်တညမှာကျွန်တော်ရဲ့နှလုံးအားနည်းတဲ့တာကလေးရစ်ချတ်ဟာ နော်ပြီးငိုနေသည်ကျွန်တော်တို့ကြားတယ်ခါတိုင်းကျွန်တော်ဇနီးကထားပြီးငိုတဲ့ကလေးကိုတွားကြည့်တယ်ဒီတစ်ခါကျွန်တော်ကကြည့်မယ်လို့ပြောခဲ့တယ်သူငိုတဲ့အခါသူ့ရဲ့နှလုံးကအားနေတဲ့အတွက်အယမ်းခုန်မြန်နေတယ်သူအံပြီးအိပ်ရပေးကုန်တယ်ဒီနေ့ဒီညမှာကျွန်တော်သူ့ကိုချီပြီးနှလုံးခုန်မြန်အောင်မငိုအောင်ချော့ရင်အိပ်ရမှာကိုလဲလေသူအိပ်သွားပြီးတဲ့အချိန်ချီကျွန်တော်ချီခဲ့ပါတယ် တချိန်တုန်းကသူလေးကလည်းအနှင်းငယ်မှာကွယ်လွန်မယ်ဆိုတာမသိခဲ့ပါညတန်းကောင်မှာသူ့ကိုကျွန်တော်ဖက်ပြီးချီတဲ့ဟိုကိုချီခဲ့တာကိုအမြဲတရားမှာပါပဲသူကွယ်လို့တဲ့နေ့ကိုကောင်းစွာတရားမိပါတယ်ဇနီးနဲ့ကျွန်တော်ဆေးရုံမှာကာမောင်းရင်လာတယ်တခါလမ်းဘေးမှာရပြီးသူမကိုကျွန်တော်ဖက်ပြီးနင်းနင်းကိုကြပါတယ်ဒါပေမဲ့ဖော်ဝါရဲ့တစ်ဖက်မှာကျွန်တော်တို့ပြန်ဆုံကြမယ်ဆိုတာကို ဘိမှန်တော်မှာဂရိခံယူခဲ့ကြတာကိုသဘောပေါက်ပြီးစိတ်နှင်းနဲ့တက်တာမှုရပါတယ်ဂျနီးနဲ့ရဲ့ကျင်နာမှုဟာကျွန်တော်တို့တဘိုးရှိတဲ့အရာများသင်ကြားခဲ့ပါတယ်ကျွန်တော်ရဲ့စိတ်ကမပြေဝသေးဘူးသူကစီကံရှိပြီးမွေးညင်ရေးရမှာပြေဝလာပါတယ်အိမ်တော်ကြခြင်းအဖြစ်တကူကောင်းစိတ်ထားများကို ကျော်လွားစီတယ်ကျွန်တော်တို့ကိုစောစောမင်္ဂလာဆောင်ဖို့အားပေးတာဟာပြုပြင်ဖို့ခက်ခဲတဲ့အမတင်လျော်တဲ့အကျင့်စရိတ္တကိုတိုးပွားမလာအောင်ရှောင်ကြည်ရအောင်လို့ကျွန်တော်ထင်မိတယ်ယခုထိထာဝရအကျင့်ပေါ်မရှာသေးတဲ့လူများအတွက်စိတ်မကောင်းဖြစ်ပါတယ်လက်ထကွင့်မရသေးတဲ့ညီမများအတွက်လည်းဝမ်းနဲ့မိပါတယ်တချို့ဟာတကိုယ်ဒီဖြစ်နေပြီးအိမ်တော်သားသမီးများ သားမိကောင်းမင်္ဂလာများကိုရမယ်ဆိုတာမမြင်နိုင်ပါတခင်ကိုယ်တော်အဖြစ်အလုံးဖြစ်နိုင်တယ်သူရဲ့ဂတိတည်မြဲတဲ့ဆိုတာသူရဲ့ပြောဖက်များကိုကျင်ညာခိုင်းတယ်ထာဝရဆိုတာအချင်းအကြာကြီးပဲဂတိတော်များကိုယုံကြည်ပါတာဘိုးရှိစွာအသက်ရှင်ပါသူရဲ့အချိန်မှာတင်းရဲ့အသက်တာမှာပေးထားတဲ့ဂတိများဖြစ်လာပါမယ်တေချာစွာပင်ကြီးကောင်းကြီးမင်္ဂလာဂတိတိုင်းတင်းထိုက်တယ်လို့ ရပါတယ်ကျွန်တော်ရဲ့တပိုးရှိတဲ့ဇနီးဂျနီးအကြောင်းပဲပြောလို့ခွင့်ပြုပါကျွန်တော်တို့ဟာထာဝရမိသားစုဖြစ်ပါတယ်ကျွန်တော်ရဲ့ဇနီးဂျနီးကိုချစ်တယ်သူဟာအမြဲပြောတယ်သူများကိုကူရတဲ့အတွက်ပြောတယ်သူနေမကောင်းတာတော့မနဲ့ဖျားရှိခိုးသွားလေအဘဖျားကိုသူတောင်းတယ်အခုညီလိုတဲ့သူစီတို့ပို့ပို့ဖြစ်ပါပြို့ဖြစ်တယ်သူရိုးသားစွာတောင်းလျှောက်ခဲ့တဲ့အတွက် ဖျားသခင်ဟာတလဲပြေပြေးပါတယ်လူအများရဲ့ဝန်တုပ်များလျှော့စီတယ်သူတို့ရဲ့ဘဝဟာတောက်ပတ်ခဲ့တယ်သူမဟာဆက်လက်ပြီးကောင်းကြီးမြတ်ခံစားရတယ်ဖျားသခင်ညွန်ထားတဲ့အတိုင်းမှုတော်ဆုံးဆောင်ထွက်ပါတယ်ကောင်းငင်ပေါ်မှာဖျားဤသမီးစက်တည်ရင်ပြည့်စုံဝသူစင်မှန်စွာမိမ့်မဤအယေချင်းနေပြည့်စုံသူကိုကျွန်တော်ချစ်တယ်သူဟာဘဝရတဖက်ချမ်းမှာရှိပေမဲ့ကျွန်တော်တို့ရဲ့ မြတ်တာနဲ့ကျေးဇူးများဟာတိုးပွားပြည့်ဝနေပါတယ်ကျွန်တော်တို့ရဲ့ရှေ့ရေးမှာကျွန်တော်ထာဝရကျွန်တော်တို့ဟာသူနဲ့ဘဝတစ်ဖက်ကမ်းမှာပြန်ဆုံမယ်ဆိုတာစိတ်ချယုံကြည်ပါတယ်တယောက်နဲ့တယောက်ပိုပြီးလေးနဲ့စွာချစ်မယ်
I am confident that when in our future I will see her again beyond the veil, we will recognize that we have become even more deeply in love.
ပေါ်ဝါနေခွဲကြနေရတဲ့အတွက်ပြန်ဆုံကြဖို့ပြီးတော့တယောက်နဲ့တယောက်ပြန်တော့ပြန်တဖို့ထားကြပါလေခရစ်တော်၏နာမတော်များ၌အာမင်